အရင်အပတ်တုန်းကယေရှုရဲ့နောက်တော်ကိုပထမဆုံးလိုက်ကြသောသူများနဲ့ယေရှုရဲ့နောက်တော်ကိုသူတို့လိုက်ကြခြင်းအကြောင်းရင်းကိုကျွန်တော်အနည်းငယ်ဝင်ခဲ့ခဲ့ပါတယ်။ယေရှုကနောက်တော်လိုက်သောသူတို့ကိုကြိုဆိုလက်ခံရမှာထင်ထင်ပေါ်ပေါ်မဟုတ်ပေမဲ့အဲ့ဒီမှာကလေးကယေရှုကြတော်မူသောအံ့ဖွယ်အမှုကိုကျွန်တော်တို့မြင်တွေ့ရပါတယ်။အဲ့ဒါကတော့ယေရှုရဲ့အလုံးစုံကိုသိတော်မူသောညံတော်ဖြစ်ပါတယ်။အန်ဒရူးကသူ့အကိုရှိမုန်ပေတရုကိုယေရှုထံကိုပို့ဆောင်တဲ့အခါယေရှုကပေတရုရဲ့အကြောင်းစုံကိုကြိုတင်သိတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။နတ်သနေလရဲ့အကြောင်းကိုလည်းယေရှုအကုန်အစင်သိတော်မူကြောင်းယောဟန်အခိုင်းတက်အခန်းငယ်58မှ58ကြားမှာကျွန်တော်တို့တွေ့ရပါတယ်။နတ်သနေလကသူ့ကိုယေရှုသိတော်မူကြောင်းကိုသိရတဲ့အခါအလွန်အံ့ဩပြီးတော့ကိုယ်တော်သည်အဘယ်သို့သောအဖြစ်အကျွန်ုပ်ကိုတည်တော်မူသည်လို့ယေရှုကိုမေ့လျှောက်ခဲ့ပါတယ်ယေရှုကဖိလိပ္ပုသည်သင်ကိုမခေါ်မီသင်သည်သင်မောသဖန်းပင်အောက်၌ရှိသည်ကိုငါမြင်သည်ဟုပြန်ပြီးမိန့်တော်မူပါတယ်ဒါဟာယေရှုကနတ်သနေလကိုအစကတည်းကတည်တော်မူကြောင်းမိန့်တော်မူခြင်းဖြစ်ပါတယ်ယောဟန်အခိုင်းနှင့်အခန်းငယ်24မှ25ကြားမှာလူသားတိအားဖြင့်ကြွလာတော်မူသောဖခင်သခင်သားတော်ယေရှုဟာပေတရုနှင့်နတ်သနေလတို့ကိုတာမကခတ်သိမ်းသောလူတို့ကိုတည်တော်မူသောဖခင်ခတ်သိမ်းသောလူတို့ရဲ့စိတ်ကိုမြင်တော်မူသောဖခင်နှင့်ခတ်သိမ်းသောလူတို့ရဲ့အနာဂတ်ကိုတည်တော်မူသောအလုံးစုံကိုတည်တော်မူသောဖခင်သခင်ဖြစ်တော်မူကြောင်းအတိအလင်းဖော်ပြထားပါသည်အခုလူတို့ရှိမှယေရှုပြတော်မူသောပထမဦးဆုံးနမိတ်လက္ခဏာကိုကြည့်ကြပါစို့ယောဟန်အခိုင်းနှစ်အခန်းငယ်1မှ17အထိကိုကျွန်တော်ဖတ်ပြပါမယ်။သုံးရက်မြောက်သောနေ့၌ဂါလိလဲပြည်ကာနမြို့တွင်မင်္ဂလာဆောင်ပွဲကိုခံကြစဉ်ထိုပွဲ၌ယေရှု၏မယ်တော်ရှိ၏။ယေရှုနှင့်တပည့်တော်တို့ကိုလည်းထိုပွဲသို့ခေါ်ပြင့်ကြ၏။ဇပြည့်ရီကုန်သောအခါယေရှု၏မယ်တော်ကဇပြည့်ရီမရှိဟုကြားပြော၏။ယေရှုကလည်းအချင်းမိတ်မှသင်သည်ငါနှင့်အဘယ်သို့ဆိုင်သနည်းငါအချိန်မရောက်သေးဟုမိန့်တော်မူ၏မယ်တော်ကလည်းတိုစေခိုင်းသမျှတို့ကိုပြုတ်ကြလောဟုအစေခံတို့အားဆိုလေ၏ယူဒဘာသာအလျောက်စင်ကြဲခြင်းအဖို့အလိုငါထိုအရ၌နှစ်တင်းသုံးတင်းခန့်ဝင်သောကြောက်ဦးစရေ6လုံးထားလျက်ရှိ၏ယေရှုကလည်းအေယေဦးတို့ကိုရေဖြည့်ကြဟုအစေခံတို့အားမိန့်တော်မူလျင်ထိုသူတို့သည်လျံမတက်ဖြစ်ကြ၏ယခုခန့်၍ပွဲအုပ်ထံသို့တွင်းကြလောဟုမိန့်တော်မူသည့်အတိုင်းတွင်းကြ၏ပွဲအုပ်သည်ဇပြည့်ရီဖြစ်စေသောရီကိုမြည်ဆန်း၍ထိုရီကိုခတ်သောအစေခံတို့သည်ဇပြည့်ရီကိုအဘယ်မှရသည်ကိုသိတော်လဲပွဲအုပ်သည်မသိသောကြောင့်မင်္ဂလာဆောင်လွတ်လင်အားအတန်ကိုလွှင့်၍အခြားသောသူမည်သည်ကားရှေးဦးစွာကောင်းသောဇပြည့်ရီကိုထည့်၍ဝှစွာတောက်ကြပြီးမှညံ့သောဇပြည့်ရီကိုထည့်လျက်ရှိ၏တင်မူကားကောင်းသောဇပြည့်ရီကိုယခုတိုင်အောင်တိုထားပြီဟုဆို၏ထိုသို့ယေရှုသည်ရှေးဦးစွာသောဤနမိတ်လက္ခဏာကိုဂါလိလဲပြည်ကာနမြို့၌ပြ၍မိမိဘုန်းတော်ကိုထင်ရှားစေတော်မူ၏တပည့်တော်တို့သည်လည်းယုံကြည်ကြ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်မှာယေရှုကမိမိရဲ့ပထမဆုံးတပည့်တော်များဖြစ်ကြတဲ့အန်ဒရူးယောဟန်ပေတရုဖိလိပ္ပုနဲ့နာသနေလတို့ကိုခေါ်တော်မူပြီးနောက်သုံးရက်မြောက်သောနေ့မှာယေရှုဟာတပည့်တော်တို့နဲ့အတူဂါလိလဲပြည်ကာနမြို့မှာကျင်းပတဲ့မင်္ဂလာဆောင်ပွဲကိုတက်ရောက်တော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်ယေရှုကဖခင်သခင်ရှိလူတို့ရှိမှာတရားဝင်လက်ထက်ခြင်းကိုဂုံပြုချီးမြှင့်တော်မူကြောင်းအဲ့ဒီမင်္ဂလာဆောင်ပွဲကိုကိုယ်တိုင်တက်ရောက်ပြီးမင်္ဂလာဆောင်ပွဲအတွက်လူအပ်တဲ့ဇပြည့်ရီကိုဖန်ဆင်းပေးတော်မူခြင်းကိုကြည်ချင်းဖြင့်ကျွန်တော်တို့သိရပါတယ်။လိန်တူခြင်းလက်ထက်ခြင်းနဲ့တရားဝင်လက်ထက်ခြင်းမရှိဘဲရောက်ကြနဲ့မိမအတူနေခြင်းအမှုအလုံးဟာဖခင်သခင်တားမြစ်တော်မူသောအမှုမတရားသောမိထုံကိုမှီဝဲခြင်းအမှုကြီးသောအဖြစ်ဖြစ်ပါတယ်။ကျွန်တော်ဖတ်ပြခဲ့တဲ့ယောဟန်အခိုင်းနှစ်အခန်းငယ်1နဲ့2အရာဂါလိလဲပြည်ကာနမြို့မှာမင်္ဂလာဆောင်ပွဲကိုကျင်းပပြီးအဲ့ဒီမင်္ဂလာဆောင်ပွဲမှာယေရှုရဲ့မယ်တော်ရှိကြောင်းနဲ့ယေရှုနဲ့တပည့်တော်တို့ကိုလည်းခေါ်ပြင့်ကြကြောင်းကျွန်တော်တို့တွေ့ရပါတယ်အဲ့ဒီဒေသမှာမင်္ဂလာဆောင်ပွဲကိုတပတ်လောက်ကျင်းပလေ့ရှိပြီးမင်္ဂလာဆောင်ပွဲအတွက်လူအပ်တဲ့အရာအလုံးကိုတတိုးသားကတာဝန်ယူရပါတယ် ဂါလိလဲပြည်ကာနမြို့မှာကျင်းပတဲ့မင်္ဂလာဆောင်ပွဲမှာကြီးမားတဲ့ပြဿနာတစ်ခုပေါ်ခဲ့ကြောင်းအခန်းငယ်3မှာကျွန်တော်တို့တွေ့ရပါတယ်။အဲ့ဒီပြဿနာကတော့မင်္ဂလာဆောင်ပွဲကိုလာရောက်အားပေးကြတဲ့ပရိသတ်များအတွေ့တောက်ဖို့ဇပြည့်ရေမရှိတော့ဘူး။ဇပြည့်ရေကုန်သွားတယ်။အဲ့ဒီခေတုံးကရေ3ဆသို့မဟုတ်10ဆလောက်ရောတဲ့ဇပြည့်ရေဟာလူအများတောက်သုံးလို့ရှိတဲ့အဓိကပြောရည်ဖြစ်ပါတယ်။ဇပြည့်ရေကိုရေနဲ့ရောပြီးတော့တောက်သုံးခြင်းဟာဘက်တီးရီးယားအန္တရာယ်ကနေကာကွယ်ရာရောက်တယ်လို့လူတိုင်းအတွက်တောက်သုံးနိုင်တဲ့သစ်သေးဖြော်ရည်လည်းဖြစ်သွားပါတယ်။ကာနာမြို့ကမင်္ဂလာဆောင်ပွဲမှာဇပြည့်ရေကုန်သွားပါတယ်။တတိုးသားအတွက်မျက်နှာပြစရာမရှိတော့အောင်ရှက်ဖို့ကောင်းတဲ့အရာဖြစ်ပါတယ်။မင်္ဂလာဆောင်ပွဲမှာလူအပ်တဲ့အရာများကိုလုံလုံလောက်လောက်ထောက်ပံ့ပေးခြင်းဖြင့်သူအလွန်ချင့်ရတဲ့တတိုးသမီးကိုတတ်သက်လုံးတာဝန်ယူနိုင်ပါတယ်လောက်ကျွေးနိုင်ပါတယ်ဆိုတာကိုတတိုးသမီးရဲ့ဖခင်နဲ့မင်္ဂလာဆောင်ပွဲကိုလာရောက်အားပေးကြတဲ့ပရိသတ်များရှိမှပြရမှာဖြစ်ပါတယ်သို့တော့မင်္ဂလာဆောင်ပွဲတော်မပြီးသေးဘူးဇပြည့်ရေကကုန်သွားပါတယ်အဲ့ဒီပြဿနာကိုတတိုးသားကဘလို့ဖြေရှင်းမလဲသူ့ရဲ့မင်္ဂလာဆောင်ပွဲမှာလူအပ်တဲ့ဇပြည့်ရေကိုအခုခေတ်မှာလို့စတိုးဆိုင်တွေမှာချက်ချင်းအော်ရာမှာလို့ရတာမဟုတ်ဘူးတတိုးသမီးကိုထားခဲ့ပြီးတော့အချားမြုပ်ရွာတွေမှာတွားရှာရတော့မှလားမင်္ဂလာဆောင်ပွဲကိုစနေပြီဆိုတော့တတိုးသမီးကိုထားခဲ့လို့မဖြစ်ဘူးအခန်းငယ်3မှာအဲ့ဒီပြဿနာကိုယေရှုရဲ့မယ်တော်ကယေရှုထံကိုတွားပြီးပြောပြပါတယ်မယ်တော်ကဘာကြောင့်ယေရှုကိုပြောရတာလဲရိုမန်ကက်သလစ်ဘာသာအယူဝါဒအရဆိုရင်မယ်တော်ရဲ့ဇကားကိုယေရှုနားထောင်တယ်မေရောရဲ့တောင်းဆိုချက်ကိုယေရှုမငင်းနိုင်ဘူးဒါကြောင့်လူသာရှိရင်ယေရှုထံကိုတိုက်ရိုက်မသွားနဲ့ယေရှုကိုပြောပေးဖို့မေရောမာရိထံကိုအရင်သွားပါလို့ဆိုကြပါတယ်ဒီအခန်းငယ်3ခုအခြေခံပြီးရိုမန်ကက်သလစ်များကမေရောမာရိထံဆုတောင်းခြင်းကိုလုပ်နေကြပါတယ်မေရောမာရိကိုကြားခံထားပြီးတော့ဆုတောင်းခြင်းဟာတမန်ကျမ်းစာရဲ့တုံသင်ချက်နဲ့ကိုက်ညီပါသလားအခန်းငယ်လေးကိုဆက်ပြီးကြည့်ရင်ကျွန်တော်တို့သိရမှာပါအခန်းငယ်လေးမှာအခုလိုဖော်ပြထားပါတယ်ယေရှုကလည်းအချင်းမိမ့်မှသင်သည်ငါနှင့်အဘယ်သို့ဆိုင်သနည်းငါအချိန်မရောက်သည်ဟုမိန့်တော်မူ၏လို့တွေ့ရပါတယ်အချင်းမိမ့်မှဆိုတဲ့အသုံးနှုန်းဟာမယဉ်ကျေးတဲ့ဇာတ်ကားနဲ့တူပေမဲ့အဲ့ဒီခေတ်တုန်းကယဉ်ကျေးတဲ့ဇာတ်ကားအသုံးအနှုန်းဖြစ်ပါတယ်သို့တော့တဦးနဲ့တဦးမသက်ဆိုင်ကြောင်းကိုဖော်ပြတဲ့အသုံးအနှုန်းဖြစ်ပါတယ်ငါအချိန်မရောက်သေးလို့ယေရှုမိန့်တော်မူရမှာမိမိပြုတ်တော်မူမဲ့အမှုတိုင်းအတွက်မိမိမှာအချိန်စရာရှိပြီးသားဖြစ်ကြောင်းမိန့်တော်မူခြင်းဖြစ်ပါတယ်အဲ့ဒီတော့မေရောမာရိရဲ့တင်ပြချက်ကိုယေရှုလက်ခံသလားဆိုရင်လက်မခံပါဘူးယေရှုကမေရောရဲ့စကားကိုဝန်ခံမဲ့အစားမေရောကယေရှုရဲ့စကားတော်ကိုဝန်ခံခဲ့ကြောင်းအခန်းငယ်9မှာအခုလိုဖော်ပြထားပါတယ်မေရောကလည်းတိုးစေခိုင်းသမျှတို့ကိုပြုတ်ကြလောဟုအစေခံတို့အားဆိုလေ၏လို့တွေ့ရပါတယ်အဲ့ဒီတော့မေရောရဲ့ဇကားကိုသားတော်ယေရှုမငင်းနိုင်ဘူးဆိုတော့ရိုမန်ကက်သလစ်များရဲ့အယူဝါဒဟာဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တွင်တင်ချက်နဲ့ပြောင်းပြန်ဖြစ်နေပါတယ်အခန်းငယ်6အရာမင်္ဂလာဆောင်ပွဲကိုကျင်းပတဲ့အရက်မှာကြောက်ရည်ဦး6လုံးထားရှိကြောင်းအဲ့ဒီကြောက်ရည်ဦးတစ်လုံးမှာရေကာလန်20 30လောက်ဝင်ဆန့်ကြောင်းနဲ့ယူဒဘာသာရေးထုံတန်းဒလေးအရလက်များကိုစေးကြောခြင်းအိုးခွဲပကံများကိုစေးကြောခြင်းအတွက်ဖြစ်ကြောင်းကျွန်တော်တို့သိရပါတယ်အခုယေရှုကလူတို့ရှေ့မှာပထမဆုံးသောနမိတ်လက္ခဏာကိုပြတော်မှာဖြစ်တဲ့အတွက်ကြောက်ရေအိုးတွေကိုရေအပြည့်ဖြည့်ဖို့ရန်အစေခံတို့ကိုမိန့်တော်မူကြောင်းနဲ့အစေခံတို့လည်းယေရှုမိန့်တော်မူတဲ့အတိုင်းကြောက်ရေအိုး6လုံးထဲမှာရေကိုအပြည့်အရှံဖြည့်ထားကြကြောင်းအခန်းငယ်ခုနှစ်မှာကျွန်တော်တို့တွေ့ရပါတယ်ကြောက်ရည်အိုးတဲကရေကိုယခုခတ်၍ပွဲအုပ်ထံသို့တွင်းကြလောလို့ယေရှုမိန့်တော်မူသည့်အတိုင်းတွင်းကြကြောင်းအခန်းငယ်10မှာကျွန်တော်တို့တွေ့ရပါတယ်ပွဲအုပ်ကဇပြစ်ရေဖြစ်သွားတဲ့ရေကိုမြည်ဆမ်းလိုက်တဲ့အခါမှာသူတစ်ခါမှမမြည်ဆမ်းဘူးတဲ့အကောင်းဆုံးသောဇပြစ်ရေဖြစ်နေတဲ့အတွက်မင်္ဂလာဆောင်တတိုးသားကိုခေါ်ပြီးတော့အခုလိုချီးမွမ်းလိုက်ပါတယ်အခြားသောသူမိသည်ကရှေးဦးစွာကောင်းသောဇပြည့်ရည်ကိုထဲ့၍ဝစွာတောက်ကြပြီးမှညံ့သောဇပြည့်ရည်ကိုထဲ့လိရှိ၏။သင်မူကားကောင်းသောဇပြည့်ရည်ကိုယခုတိုင်အောင်သ တို့ထားပြီဟုဆို၏လို့အခန်းငယ်၁၀မှာတွေ့ရပါတယ်ယေရှုကကြောက်ရည်အိုးတွေကိုရေအပြစ်ဖြည့်ခိုင်းလိုက်ပါတယ်အဲ့ဒီကြောက်ရည်အိုးတွေထဲမှာရှိတဲ့ရေတွေဟာဇပြစ်ရေအဖြစ်သို့ပြောင်းလဲသွားပါတော့တယ်ယေရှုပြတော်မူသောနမိတ်လက္ခဏာကဘယ်နေရာမှာလဲဘယ်ဟာလဲယေရှုကမျက်လက်ပြတာများလားဒါမှမဟုတ်ကြောက်ရည်အိုးတွေထဲမှာတစ်ခုခုကိုယေရှုထည့်လိုက်တာများလားမဟုတ်ပါဘူးကြောက်ရည်အိုးတွေထဲမှာနောက်ထပ်ဘာမှထည့်လို့မရအောင်ရေကိုအပြစ်အရှံဖြည့်ခိုင်းထားပါတယ်ကြောက်ရည်အိုးတွေထဲမှာအပြစ်အရှံဖြည့်လိုက်တဲ့ရေကိုဇပြစ်ရေအဖြစ်သို့ယေရှုပြောင်းလဲစေတော်မူပါတယ်ယေရှုပြတော်မူသောနမိတ်လက္ခဏာကဘယ်မှလဲဘယ်ဟာလဲအဲ့ဒါကိုကျွန်တော်တို့နားလည်နိုင်ဖို့ဇပြစ်ရေကိုတပါဝအတိုင်းဘလို့ရနိုင်တယ်လဲဆိုတာကိုကျွန်တော်တို့စဉ်းစားကြပါစို့ဇပစ်ရေကိုရဖို့ဇပစ်သေးလိုအပ်ပါတယ်ဇပစ်သေးများကိုရဖို့ဇပစ်ပြင်ကိုစိုက်ရပါတယ်ဇပစ်ပြင်ကိုစိုက်လိုက်တာနဲ့ချက်ချင်းဇပစ်ရေကိုမရနိုင်သေးပါဘူးစိုက်ထားတဲ့ဇပစ်ပြင်ကြေးထွားလာဖို့ရေလောင်းပေးဖို့လိုအပ်မယ်နေရောင်ခြေလိုအပ်မယ်ဇပစ်စင်လှုပ်ပေးဖို့လိုအပ်ပါလိမ့်မယ်တီးလာတဲ့ဇပစ်သေးတွေကိုခိုးပြီးတော့ကြိတ်ဆက်မှကြိတ်ပြီးမှဇပစ်ရေကိုရနိုင်မှာဖြစ်ပါတယ်ဒါမှမဟုတ်စင်အိုးထဲမှာအချိန်အတော်ကြာတိတ်ထားပြီးမှဇပြည့်ရေကိုရနိုင်မှာဖြစ်ပါတယ်ဇပြည့်ရေဖြစ်လာဖို့လောက်ရမဲ့လုပ်ငန်းအဆင့်ဆင့်ဟာတစ်နှစ်နီးပါးလောက်ကြာမှာဖြစ်ပါတယ်အဲ့ဒီတော့ယေရှုပြတော်မူသောနမိတ်လက္ခဏာကဘယ်မှာလဲဘယ်ဟာလဲဆိုတာကိုမိတ်ဆွေမြင်ပါသလားပုံမှန်အတိုင်းဇပြည့်ရေဖြစ်လာဖို့တစ်နှစ်လောက်အချိန်ယူရမယ့်အရေးကိုယေရှုကချက်ချင်းပဲဇပြည့်ရေကိုဖန်ဆင်းပေးလိုက်တော်မူခြင်းဟာယေရှုပြတော်မူသောနမိတ်လက္ခဏာဖြစ်ပါတယ်။အခန်းငယ်7မှာထိုသို့ယေရှုသည်ရှေးဥစွာသောအိနမိတ်လက္ခဏာကိုဂါလိလဲပြည်ကာနမြို့၌ပြ၍မိမိဘုန်းတော်ကိုထင်ရှားစေတော်မူ၏တပည့်တော်တို့သည်လည်းယုံကြည်ကြ၏လို့တွေ့ရပါတယ်။ယေရှုကမိမိဟာဓမ္မဟောင်းကျမ်းစာမှာပြောထားတဲ့ကြွလာတော်မူမဲ့မယ်ရှိတည်းဟူသောဘုရားသခင်တားတော်ဖြစ်တော်မူကြောင်းကိုအိနမိတ်လက္ခဏာကိုတပည့်တော်တို့ရှေ့မှာပြတော်မူခြင်းဖြင့်တပည့်တော်တို့ရဲ့ယုံကြည်ခြင်းကိုအားဖြင့်ပေးတော်မူလိုက်ပါတယ်။ဘုရားသခင်တားတော်ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြင့်အပြစ်ငရဲမိအင်ကနေကယ်တင်ခြင်းကိုရရှိနိုင်ကြောင်းတပည့်တော်ယောဟန်ကကိုယ်တိုင်မြင်ကိုယ်တိုင်ကြားခဲ့သောယေရှုအကြောင်းကိုသက်သေခံပါれ။ဘုရားသခင်သားတော်ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ကြောင်းတခါမှယုံကြည်လက်ခံခြင်းမရှိသေးရင်ယေရှုကိုယုံကြည်လက်ခံခြင်းဖြင့်နောင်ဘဝစိတ်ချမှုကိုရရှိနိုင်ကြောင်းသတင်းကောင်းပါအပ်ပါれ။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဘုရားသခင်ကောင်းချီးပေးပါစေ။